ီပါနေပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအတန်ွှင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။တင်ဆက်ပေးသောမဲ့သတင်းတွေကတော့ကုမ္ပဏီအချင်းချင်းဆက်သွယ်နိုင်မဲ့ corner ကို slash မိတ်ဆက်ဆိုတဲ့သင်မျက်နှာချေရခံစနစ်ကြောင့်လူမဲအမျိုးသားမှားယွင်းဖန်ဆီးခံရဆိုတဲ့သတင်းအခြေခံကွန်ပျူတာသင်တန်းအမှတ်စဉ်1ကို online မှာတဆင့်ဖွင့်လှစ်မယ်ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ပထမဆုံးသတင်းတစ်ပုဒ်အနေနဲ့ကုမ္ပဏီအချင်းချင်းဆက်သွယ်နိုင်မဲ့ corner ကို slash မိတ်ဆက်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။2020အတွင်းမှာကုမ္ပဏီတွေကထုတ်ကုန်သင့်မိတ်ဆက်ကို virtual ပွဲတွေပြုလုပ်နေကြပါတယ်။ Slack ကလည်း online ပွဲတစ်ခုနဲ့ Slack Connect ကိုမိတ်ဆက်လိုက်ပါတယ်။ Slack ဟာပွဲကိုသတင်းစာရှင်းလင်းပွဲတစ်ပိုင်းစမ်းသပ်ပုံစံလုပ်ခဲ့ပြီးတော့ကုမ္ပဏီရဲ့ Slack Connect လှုပ်ဆောင်ချက်အသေးစိတ်ကိုရှင်းပြသွားပါတယ်။ Slack Connect ဟာကုမ္ပဏီတွေကိုချိတ်ဆက်ပေးပြီး Slack အတွင်းဆက်သွယ်နိုင်ပါတယ်။အခုထုတ်ကုန်ကလုပ်ငန်းချင်းဆက်သွယ်ဖို့အသားပေးထားတဲ့အတွက်ကုမ္ပဏီတွေက agency နဲ့အခြားပြင်ပဗန်တိုရီနဲ့စကားပြောတာပြုလုပ်နိုင်ပါတယ် Slack ဟာကုမ္ပဏီတွင်းဆက်သွယ်နိုင်တဲ့ chat လုံဆောင်ချက်အဖြစ်ကြော်ကြားပြီးတော့အဖွဲလိုက်စကားပြောနိုင်ပါတယ် Slack Contact ကတော့ကုမ္ပဏီအတွင်းဆက်သွယ်ရေးကိရိယာကိုအဖွဲစည်းလိုက်ဆက်သွယ်နိုင်တဲ့ထုတ်ကုန်အဖြစ်တိုးချဲ့ဖို့စူးစမ်းတာပဲဖြစ်ပါတယ်ကုမ္ပဏီအချင်းချင်းချိတ်ဆက်ဆက်သွယ်မှုကအလွန်လုံခြုံတယ်လို့သိရပါတယ်ဆက်လက်ပြီးမျက်နှာချေရခံစနစ်ကြောင့်လူမဲအမျိုးသားမှားယွင်းဖန်ဆီးခံရဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ချိုရင်းချက်ရှိတဲ့မျက်နှာချေရခံစနစ်ဤပညာကြောင့်မှားယွင်းစွာဖန်ဆီးခံရသူနဲ့ပတ်သက်ပြီးတော့ Detroit ရဲကို American ပြည်သူလွတ်လပ်ရေးတပ်မက ACLU ကတိုင်ကြားစာပို့ထားပါတယ် African American လူမျိုး Robert Julian Bochet William မျက်နှာက Store ဆိုင်အလစ်တုပ်သမားတဦးနဲ့တူတယ်လို့မျက်နှာချေရခံစနစ်ပြသပြီးတဲ့နောက်ဖန်ဆီးခံခဲ့ရပါတယ် ACLU က William အမှုကိုပယ်ဖျက်တဲ့ Detroit ရဲ့မတမာသူ Database က William အချက်အလက်ကိုဖယ်ရှားဖို့တောင်းဆိုခဲ့ပါတယ်အချက်အလက်တွေကိုပယ်ဖျက်ပေးဖို့ဆွဲချရှေ့နေတွေကသဘောတူခဲ့တယ်လို့လည်းသိရပါတယ်မျက်နှာချေရခံတဲ့ဤပညာတွေကဝေဖန်ခံနေရတာနှစ်ပေါင်းများစွာကြာပါပြီသူတေတီတွေကမျက်နှာချေရခံစနစ်တွေကမတူညီတဲ့လူမျိုးနဲ့ဇာတိမျိုးနဲ့ခွဲခြားလက်ရှိတယ်လို့တက်တည်ပြထားပါတယ်ရဲတွေရဲ့လူမျိုးရေးခွဲခြားမှုနဲ့ရက်ဆက်မှုကိုစန့်ကျင်ပြီးနိုင်ငံတဝန်းဆန္ဒပြမှုတွေအပြီးမှာမျက်နှာချေရခံစနစ်ကိုဥပဒေအဖွဲ့အစည်းတွေကပုံမှန်သုံးစွဲလာကြပါတယ်အခုဖြစ်ပွားတဲ့ William ရဲ့အမှုကတော့ညံ့ဖျင်းတဲ့ရဲအလုံးနဲ့အားနည်းချက်ရှိတဲ့ဤပညာထိတ်တိုက်တွေ့ရင်ဖြစ်လာတဲ့ပြဿနာပဲဖြစ်ပါတယ်နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့အခြေခံကွန်ပျူတာသင်တန်းအမှတ်စဉ်1ကို online မှာတဆင့်ဖွင့်လှစ်မယ်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။သတင်းအချက်အလက်ဆက်သွယ်ရေးဤပညာသင်ကြားလေ့လာရေးစင်တာ ICT Training Center မှာအခြေခံကွန်ပျူတာသင်တန်းအမှတ်စဉ်1ကို online မှာဖွင့်လှစ်သင်ကြားသွားမယ်လို့သိရပါတယ်။သင်တန်းကိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနနဲ့ဂျပန်နိုင်ငံအခြေဆိုင် The Nippon Foundation တို့ပူးပေါင်းဖွင့်လှစ်တာဖြစ်ပြီးတော့အနည်းဆုံးအခြေခံအင်္ဂလိပ်စာရေးတက်ဖတ်တတ်သူအခြေခံပညာအထက်တန်းအထိသင်ယူပြီးသူတွေတက်ရောက်နိုင်ပါတယ်။အသက်18နှစ်နဲ့အထက်တွေတက်ရောက်နိုင်ပြီးတော့သတ်မှတ်ချက်အတွင်းမပြတ်မကွက်တက်ရောက်နိုင်သူတွေဖြစ်ရမှာပဲဖြစ်ပါတယ်။ Zone application အသုံးပြုကတင်ကြားပေးသွားမှာပဲဖြစ်ပါတယ်။ရှောက်လွှာတွေကို Zone 26ရက်ညနေ 4:00 နာရီနောက်ဆုံးထားရှောက်ထားနိုင်ပြီးတော့ကိုရင်းကမတန်ဆွမ်းသူတွေအနေနဲ့အခမဲ့ဖြစ်ခါတန်ဆွမ်းသူတွေအနေနဲ့သင်တန်းကြီး3000ကျပ်ပေးရမှာပဲဖြစ်ပါတယ်။သင်တန်းကာလမှာ10ဘတ်ကြာမြင့်မှာဖြစ်ပြီးတော့ Zone 30ရက်နေ့ကနေစတင်ကအင်ကဘုတ်တပူစာသာရီနေ့နနက်9နာရီကနေညနေ3နာရီအထိတက်ရောက်ရမှာပဲဖြစ်ပါတယ်။အသေးစိတ်ကို4999 3929 295နဲ့ ICTDEVC.MMR@gmail.com ကိုဆက်သွယ်မေးမြန်းနိုင်မှာဖြစ်ပါတယ်။အခုတင်ဆက်ပေးသွားတဲ့သတင်းတွေကတော့နိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့ဤပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အားသာဝင်ကြီးဌာနရဲ့လမ်းညွှန်မှုတွေနဲ့အညီလိုက်နာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျွန်မကတော့ဒီမှာ